မြန်မာနိုင်ငံမှာနိုင်ငံခြားယင်းမြောက်နယ်မှုတွေကိုပိုပြီးဆွေးဆောင်နိုင်ဖို့ကဆိုရင်လမ်းပတ်ဆက်သွယ်ရေးလျှက်စစ်မီလူဆွမ်းအားအရင်းမြင့်မြင့်တရေးစတဲ့အခြေခံအဆောက်အဦတွေကောင်းမွန်လွယ်ကူအောင်ပြင်ဆင်ပေးဖို့လိုအပ်တယ်လို့နိုင်ငံခြားယင်းမြောက်နယ်မှုဆိုင်ရာဥပဒေတွေကအချက်တချို့နဲ့လူဝင်မှုဥပဒေအချက်တချို့ကိုပါပြင်ဆင်ပေးဖို့လိုတယ်လို့မြန်မာနိုင်ငံကိုလာရောက်တဲ့ဂျပန်နိုင်ငံကုန်သည်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ် GCCI ကပြောဆိုလိုက်ပါတယ်GCCI အဖွဲ့တာဝန်ရှိသူတွေဟာ UMFCCI မြန်မာနိုင်ငံစက်မှုလက်မှုကုန်သည်များအဖွဲ့ချုပ်နဲ့တွေ့ဆုံခဲ့ပြီးတော့အဲ့ဒီတွေ့ဆုံပွဲကိုတက်ရောက်ဆွေးနွေးခဲ့တဲ့ UMFCCI ဒူဥက္ကဋ္ဌဒေါက်တာမောင်မောင်လေးကိုကိုညဝင်းအောင်ကဆက်သွယ်မေးမြန်းထားတာကိုနားဆင်ပါရှင်
။ဒီ GCCI ဂျပန်ကုန်သည်ကြီးများအသင်းကနေပြီးတော့ဒီ UMFCCI တာဝန်ရှိသူတွေနဲ့လာတွေ့တဲ့အဓိကအကြောင်းကဘာပါလဲ
။အဓိကသူတို့ဂျပန်မြန်မာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်အမြဲတိုက်နေပြီးနှော့တဲ့ဟိုအလေးထားရှိပါတယ်ဒီအစင်လာကိုဆက်သွယ်ချိန်ထင်းထားတာပ
ါဟုတ်ကဲ့အဲ့တော့ဒီမြန်မာနိုင်ငံမှာဟိုယင်းနှိမ့်ညံ့မှုလို့ဖို့ဂျပန်ဘက်ကဘာတွေသူတို့ဘက်ကလိုအပ်ချက်အနေနဲ့တောင်းဆိုတာတွေရှိလဲခင်ဗျာ
အဓိကသူတို့ဟိုကုန်တယ်အဖွဲ့အလုံးပေါင်း၈၀တောက်သူတို့ခေါ်လာပါတယ်ကုန်တယ်အကြီးကြီးပါစကြဝဠာကဏ္ဍရဲ့စားတောက်ကုန်လုပ်ငန်းရဲ့အခြေခံအဆောက်အဦလုပ်ငန်းတွေမှာဒီဆွေးနွေးကြတာပေါ့နော်ဒီဟိုဒီဥစ္စာတွေရှိပါတယ်တို့တော့လေသူတို့မြန်မာနိုင်ငံရဲ့လက်ရှိဒဂရီအခြေအနေကိုသူတို့သိထားတာလည်းရှိပါလေသူတို့တောင်းဆိုချက်တွေကတော့အခြေခံအဆောက်အဦပေါ့ဒီဥစ္စာတွေလက်မဆက်သွယ်ရေးရယ် energy ပေါ့နော်ဆက်စစ်ရရှိဖို့ရယ်နိုင်ငံတော်အတိုင်းအမြံကအားလုံးဖြည့်ဆည်းပေးမယ်လို့တော့သူတို့ပြောလိုက်ပါတယ်ဒါကလည်းကျွန်တော်တို့လည်းပုံပြီးကခန်းကဏ္ဍကလည်းစူးစမ်းပြီးတော့ဟိုနိုင်ငံတော်ကိုတင်ပြထားပါတယ
်ဟုတ်ကဲ့အဲ့တော့ဟိုဂျပန်လုပ်ငန်းရှင်တွေဘက်ကဘယ်လိုကဏ္ဍမျိုးတွေမှာအဓိကရင်းနှီးမြှုပ်နှံကျင်တာပါလဲ
သူတို့ကတော့ဒီဟိုလေဟိုလေဟိုလေချောင်းရဲ့အခြေခံအဆောက်အုံရဲ့ဟိုဘဘဘာလုပ်ငန်းတွေလဲပါပါတယ်ဟိုဒီပေါ့နော်ဝန်ဆောင်မှုဟိုစိုက်တာဟိုဒီဟိုဆိုဆက်မှုစုံတွေမှာလဲသူတို့ဟိုပါဝင်ပြီးတော့ဟိုဟိုထုတ်လုပ်မှုကဏ္ဍမှာဟိုလုပ်ရှင်တဲ့ဆန္ဒလေးတွေရှိပါတယ်ဒါပေမဲ့လို့အဓိကအကဲကဲကြော်လွှားမယ်စင်ခေါ်မှုတွေကတော့ဒီဆက်ဆက်ပါပဲတော်တော်များများကန္ဓာအစုံမှာသူတို့လာပြီးတော့ယင်းနှိမ့်နှံလိုတဲ့ဆန္ဒရှိပါတယ်သူတို့အနေနဲ့ကတော့ရှေ့ရခင်ကဟိုဂျပန်ကုမ္ပဏီ60လောက်ရှိပြီးတော့အခုတော့300လောက်နေပါရှိလာဆိုလည်းတွေ့ရပါတယ်ဆိုတော့တဖြည်းဖြည်းဖြည်းနဲ့တိုးတက်လာပြီးတော့မြန်မာနိုင်ငံကိုအာယုံဆိုင်ပြီးတော့ယင်းနှိမ့်နှံလာတာကြီးရဲ့တွေ့ရပါတယ်ပုံကိုရတော့ဟိုလူဦးဟိုအုပ်ဦးရဒီမှာဒီမှာရှိုးရှိတဲ့ဂျပန်နေ3000နီးပါးရှိတယ်လို့တော့ကြားသိရပါတယ
်သူတို့လှုပ်ချင်တဲ့အဲ့ဒီကဏ္ဍတွေကဘယ်ပြည်နယ်နဲ့တိုင်းတွေမှာလှုပ်ချင်တာပါလဲ
ဟိုအဓိကကတော့ဒီမြို့ကြီးတွေပါပါကျွန်တော်တို့ဒီဥစ္စာတော့အတိအကျတော့သူတို့မသိပါဘူးသူအခုလောလောဆယ်တော့ဒီဟိုတီတဘွားစစ်မှုဇုံတွေပါတွေကိုကြည်ကြည်တင်းတင်းဟိုဆက်လက်ပြီးတော့သူတို့လှုပ်ဆောင်လို့တဲ့စန္ဒာလေးတွေရှိပါတယ
်ဟုတ်ကဲ့ဂျပန်နိုင်ငံဘက်ကသူတို့ရည်မှန်းထားတဲ့ဒီယင်းနှိမ့်နှံခြင်းတဲ့ကဏ္ဍတွေရှိပေမဲ့မြန်မာလုပ်ငန်းရှင်တွေဘက်ကကြတော့ဂျပန်ကဘယ်လိုကဏ္ဍမျိုးကိုလာပြီးတော့ယင်းနှိမ့်နှံ့မယ်ဆိုရင်ပိုကောင်းမယ်လို့တွေးထားတာရှိပါလဲ
။ဟိုအဓိကတော့ဟိုမြန်မာလုပ်ငန်းရှင်တွေကတော့အခြေခံအဆောက်အဦကဏ္ဍတွေမှာဟိုဒီဂျပန်ကဝင်ရောက်ပြီးတော့ထုတ်လုပ်စီစဉ်တာရယ်။နောက်တစ်ချက်ကဒီလျှက်စစ်တို့ဟိုအသေးစားလျှက်စစ်တို့မှာပူးပေါင်းပြီးတော့ဟိုဆက်ဆက်လုပ်ငန်းတွေမှာပါဝင်စေလိုတာတွေပေါ့နော်။ဟိုဂျပန်ရဲ့နည်းပညာရယ်ဟိုဂျပန်ရဲ့သူတို့ဟိုဟို continuous improvement ပေါ့လေဆက်တဲ့တိုးတက်အောင်လှုပ်ဆောင်တဲ့သူတို့ရဲ့ဟိုလှုပ်ဆောင်ချက်ဒီပေါ့နော်ဟိုဒါလေးတွေကိုလည်းမြန်မာနိုင်ငံကအတူခိုးကျင်ပါတယ်အ
ဲ့တော့ဒီလိုမျိုးဂျပန်နိုင်ငံရဲ့ယင်းနှိမ့်နှံ့မှုတွေကြောင့်မြန်မာနိုင်ငံသားတွေအလုတ်ကန်ခွင့်လန်းဘယ်လောက်ထိပေါ်လာနိုင်ပါသလဲ
ဟိုတော်တော်လေးတော့ပေါ်လာမယ်လို့တော့မျှော်လင့်ရတာပေါ့ဒီဟိုအလုတ်သမားများများသုံးရတဲ့လုပ်ငန်းတွေမှာလည်းအဲရောက်ယင်းနှိမ့်နှံ့ပြီးတော့ဂျပန်ဈေးကွက်နဲ့တခြားဈေးကွက်ကိုဖက်ဆက်လုပ်ကဲ့နေတဲ့ဆန္ဒလေးတွေဖြစ်ပေါ်စေချင်တာပေါ့လေဒီနေ့ကပြောသွားတဲ့အတိုင်းယင်းနှိမ့်နှံ့တဲ့ဥပဒေလေးတွေမှာလည်းသူတို့ပြေပြာလေးတွေနဲ့တချို့လည်းလူဝေမှုကြီးကြပ်ရေးနေရာတန်းမှာသူတို့အကန့်အသတ်လေးတွေရှိတာလေးတွေကိုဖြည့်ပြောက်ပေးကြည့်ထူတဲ့ဆန္ဒလေးတွေရှိတာကိုလည်းတွေ့ရပါတယ်
GCCI ဂျပန်ကုန်သည်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ဥက္ကဋ္ဌမစ္စတာအာကီအိုမီမူရာဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်စုကြည်နဲ့လည်းနေပြီးတော့မှမနေ့ကတွေ့ဆုံခဲ့ပြီးတော့ဒီကနေ့သူတို့ရဲ့ခီးစဉ်အဆုံးမသက်ခင်မှာနိုင်ငံတော်သမ္မတဦးထင်ကျော်နဲ့လည်းတွေ့ဆုံခဲ့ပါတယ်ဒီကြောင့်ကိုကိုညာဝဲအောင်ကဆက်သွယ်မေးမြန်းခဲ့တာကိုနားဆင်ခဲ့ရတာပါ